ရခိုင်တောင်ပိုင်းကျိန်တလီမြို့ပေါ်ကခရီးရန်ဖျားကြောင်တစ်ခုမှာစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်ခရီးရန်ဖုံးတော်ကြီးတစ်ပါးပါဝင်ဆေးဘေးဒုက္ခသည်ဆတဦးသေဆုံးခဲ့တယ်လို့စီရင်နီးဆက်သူတွေတူကပြောပါတယ်ဒီသတင်းဖေးပို့ချက်ကိုတော့မတင်ခတိုက်ပြပြပါမယ်ညာ
လက်ရှိစစ်ကောင်စီနဲ့အရခတ်တပ်တော် AA ချတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းဂွားမြို့နယ်ကျိန်တလီမြို့ပေါ်ကဆေးဘေးဒုက္ခသည်တွေခိုလုံနေတဲ့ခရီးရန်ကြောင်းအတွင်းကိုမနေ့ကညနေပိုင်းကစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်ခရီးရန်ဖုံးတော်ကြီးတပါအပါအဝင်ဒုက္ခသည်၁၁ဦးသေဆုံးခဲ့တယ်လို့စစ်ရေးနှိဆက်သူတို့ကပြောပါတယ
်။နေ့လေတနားရီမင်းလေးဆယ်ဝန်းကျင်လောက်မှာအဲ့ဒီကျင်တလီမြို့စေဘန်ယုံနာကနေပြန်အဲ့ဒီခရစ်ယာန်အတန်းတို့ကြောင်းရှိတယ်ဗျာအဲ့ဒီနားမှာအဲ့ဒီနားမှာကြားတဲ့အခါဒီခရစ်ယာန်အတန်းအုပ်ဘုန်းတော်ကြီးတပါအပါဝင်အကုန်လုံး၁၁ယောက်လူကြီးလူငယ်မိန်းကလေးအပါဝင်၁၁ယောက်တည်သွားတာအတိအကျအဲ့ဒါတို့ကျွန်တော်အတည်ပြုနိုင်တယ်ပေါ့တန်ရတဲ့လူတွေကလည်းတော့ရှိတယ်အများကြီးရှိတယ်တန်ရတဲ့လူတွေလည်း
လက်နဲ့ပြစ်ခတ်ခံရတဲ့ခရစ်ယာန်ကျောင်းအတွင်းမှာရှိနေတဲ့ဆေးဘေးဒုက္ခသည်တွေထဲမှာတန်တွဲမျိုးကနေထွက်ပြေးလာသူတွေလည်းပါဝင်သလိုလက်နဲ့ကြီးကြောင်တည်ဆုံးသူအများစုဟာချင်းလူမျိုးတွေဖြစ်တယ်လို့သူကဆက်ပြောပါတယ်
။တခါလေးနေပြည့်သူတို့ပြစ်လိုက်တာဒီပြောမယ်ဆိုတော့ location တိုင်းမှန်တာပေါ့နော်အဲ့ဒီနေရာကွက်တီကျောင်းကိုကြတာအပေါ်ကနေပြည့်တခါလေးကြလာတော့အဲ့ဒီနေကဒီကျင်းကလေးမျိုးမှာတပွဲဖြစ်တဲ့အချိန်မှာသူတို့ကအကုန်လုံးအဲ့ကျောင်းမှာဝင်ပြီးစုနေတာအများစုကတော့ရှင်းလူမျိုးအများစုဖြစ်တယ်။အဲဒီတန်တရားရတဲ့လူတွေကဘယ်နေရာလောက်ရှိလဲဆိုတော့ဆေကျိုးတဆေကျိုးရှိတယ်ဗျာတရားရတဲ့လူတွေကအကုန်လုံ
းဒီကနေ့မှလည်းကျင်းတလီမြို့အနီးမှာနှစ်ဖက်တိုက်ပွဲဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်လက်ရှိ AA ထိုးစစ်ဟာကျင်းတလီမြို့အကျော်ဂွားမြို့အနီးကိုရောက်ရှိလာတာကြောင့်စစ်ကောင်စီဘက်ကတော့ဂွားမြို့ပေါ်နဲ့အနီးဝန်းကျင်မှာအာတူးချဲ့ပြီးတော့ခန်းစစ်ပြင်ဆင်ထားသလိုမြို့ပေါ်ကဆေးရုံတွေဌာနဆိုင်ရာရုံတွေလည်းပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်စစ်ကောင်စီအနေနဲ့ဂွားမြို့နဲ့ဆက်ဆက်နေတဲ့အေယာဝတီတိုင်းပသိမ်မြို့ပေါ်မှာဆေးရည်ပြင်ဆင်တာတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့ပသိမ်ဒေသခံတဦးကပြောပါတယ
်။အဲလောလောဆယ်ပသိမ်အခြေအနေကတော့တိတ်တော့မငြိမ်ဘူးဗျ။ပောက်ကွဲတံတွေလည်းကြားရတယ်ပြောတယ်ဒါမဲ့လည်းဘလူးကြားဘလူးပောက်ကွဲတာဘယ်မှာပောက်ကွဲတာလဲမသိဘူးဗျဟိုလွန်ခဲ့တဲ့ဩဂတ်လဥပိုင်းလောက်ကတုန်းကတော့ဒီနတ်တခါကနေတန်ကြက်ကားတွေနဲ့ပသိမ်မျိုးတွေကိုဖြတ်သွားတာတို့ပသိမ်မျိုးဒီမှာတက်ဆွဲထားတာတို့တွေလုံနေတယ်ဗျအဲပြီးတော့ပသိမ်မျိုးကိုလည်းစစ်ပေးဆောင်တွေဝင်လာတာလည်းနည်းနည်းများတယ်အရင်ထက်ဆိုင်ရင်အခုပဒိမျိုးကန်ဒီကတော့ပုံမှန်ခြေတိုင်းဆိုပေမဲ့လည်းနည်းနည်းကြောက်လန့်နေကြတာပေါ့ဒီကွားမျိုးကိုတိုက်ပွဲတွေဖြစ်နေပြီဆိုတော့ဒီကွားနဲ့နည်းနည်းနှီးရဲတာပေါင်းငွေဆောင်ရွှေတောင်ရံဒီဘက်ဒီမှာစစ်တပ်ကတက်ဆွဲပြီးပြင်ဆင်နေတာတွေရှိရဲ့ဗ
ျရခိုင်ပြည်နယ်တောင်ပိုင်းတိုက်ပွဲတွေကတော့တနည်းထက်တနည်းပြင်းထန်လာနေသလိုအရက်သားထိခိုက်သေးဆုံးမှုတွေလည်းတိုးလာနေတာပါဒါပြင်တိုက်ပွဲတွေကြောင့်ကွာတောင်ကုတ်တန်တွဲငပလီကဒေသခံတွေဟာတခြားတိုင်းနယ်ပြည်နယ်တွေကိုထွက်ပြေးတိမ်းရှောင်နေကြရတာရှိသလိုဒေသတွင်းမှာပဲဘေးကင်းလုံခြုံမဲ့နေရာတွေကိုထွက်ပြေးနေကြရတာလည်းဖြစ်ပါတယ်။အရက်သားတွေတေဆုံးရမှုနဲ့ပတ်သက်လို့တော့ VOA ကတိကျအတည်မပြုနိုင်သေးပါဘူးရှင်။